ရုရှားစစ်တပ်တွေယူကရိန်းနိုင်ငံတဲကိုဝင်ရောက်သွားခဲ့တဲ့အပေါ်ခက်တင်းတင်းတုံ့ပြန်သွားဖို့အတွက်နောက်အင်အားကြီးနိုင်ငံတွေကတနင်္ဂနွေနေ့မှာပြင်ဆင်နေကြပြီးရုရှားအစိုးရအနေနဲ့တပ်တွေကိုပြန်မယုတ်သိမ်းမှုဆိုရင်စီးပွားရေးတန်ခတ်မှုတွေတန်တမာရေးပိတ်ဆို့မှုတွေအပြင်ဥရောပမှာမဟာမိတ်တပ်ဖွဲ့ရဲ့ကာကွယ်ရေးတွေကိုတိုးမြင့်သွားမယ်လို့သတိပေးလိုက်ပါတယ်ရုရှားတပ်တွေကအခုခါမှာခရိုင်းမီးယားဒေသကိုအပြေးဝထိန်းချုပ်ထားနိုင်လိုက်ပြီးအဲ့ဒီဒေသမှာရုရှားတပ်ဖွဲ့ဝင်အင်အား 6,000 ကျော်ရှိတယ်လို့ယုံကြည်ကြောင်းသမ္မတဩဘာမအစိုးရအဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတဦးကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့သူ့အနေနဲ့တခြားကမ္ဘာခေါင်းဆောင်တွေနဲ့လည်းညီနိုင်ဆွေးနွေးခဲ့ကြပြီးဒီလိုကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံကိုအထူးကျန်တဲ့နိုင်ငံဖြစ်အောင်လုပ်သွားဖို့အတွက်ကမ္ဘာခေါင်းဆောင်တွေတိုင်းကပြင်ဆင်နေကြတယ်လို့ပြောပါတယ်။သမ္မတဩဘာမဟာတနင်္ဂနွေနေ့ကတော့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကယ်၊ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အပါအဝင်ပိုလန်သမ္မတဘရိုနီစလောကိုမိုရော့စကီတို့နဲ့လည်းကပြောခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးကယ်ရီယာယူကရိန်းဆိုရနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ကီယက်မြို့ကိုအင်္ဂါနေ့မှာတွားရောက်ဖို့ပြင်ဆင်ထားပါတယ်။ဒါပြင်ယူကရိန်းနိုင်ငံကိုစီးပွားရေးအကူအညီပေးဖို့အတွက်အစီအစဉ်တစ်ရပ်ကိုလည်းသမ္မတဩဘာမအစိုးရကအခုသတင်းပတ်မှာအာယုံဆိုင်လှုပ်ဆောင်သွားဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရုရှားနိုင်ငံရဲ့လှုပ်ရက်ဟာကုလသမဂ္ဂဗဒိန်ညင်ကိုချိုးဖောက်နေတာဖြစ်တယ်လို့နေတိုးတပ်ဖွဲ့ရဲ့အတွင်းမှူးချုပ်အန်ဒစ်ဖိုရက်စမစ်ဆန်ကဘရဆယ်မြို့မှာပြောကြားလိုက်ပါတယ်။ဒါပြင်နေတိုးတပ်ဖွဲ့အနေနဲ့ရုရှားနိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်နေတယ်လို့လည်းသူကပြောပါတယ်။ဗာတီကန်မှာတော့ပုပ်ဟန်မင်းကြီးဖရန်စစ်ကယူကရိန်းနိုင်ငံရဲ့ပြည်ထနာကိုဖြည့်ရှင်းမှုအတွက်ကမ္ဘာခေါင်းဆောင်တွေတွေ့ဆုံဆွေးနွေးညီနိုင်ကြဖို့စိန့်ပီတာယင်မြေမှာတနင်္ဂနွေနေ့နေ့လယ်ကပြုလုပ်ခဲ့တဲ့ဝက်ပြူစုတောင်းပွဲအတွင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ။